အရှေ့လေပိုင်းဒေသကဂါဇာအရေးကိစ္စနဲ့ပတ်သက်လို့ဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူဂျော်ဒန်ပြင်အဗ်ဒူလာရုနဲ့တယ်လီဖုန်းပေါ်မှာကြာတာရင်းနေတုန်းကတီးကြားစီဆက်သွယ်ဆွေးနွေးခဲ့ပါတယ်။ပါလက်စတိုင်းဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တစားကန်တွေလွတ်မြောက်မလာသေးတဲ့ကိစ္စကစိုးရိမ်စရာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်နတန်ယာဟူနဲ့ကြာတာရင်းနေတုန်းကဆွေးနွေးစဉ်မှာသမ္မတဘိုင်ဒန်ပြောကြားခဲ့ကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။ဂါဇာဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေမပြတ်ရေရှည်ပို့ပေးနိုင်ဖို့နဲ့အရှက်သားတွေကိုကာကွယ်ဖို့အရေးကြီးတာကိုလည်းသမ္မတကအလေးထားပြောကြားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရယ်။ဂါဇာမြောက်ပိုင်းကနေတောင်ပိုင်းကိုပါတိုးချဲ့ဆစ်ဆင်နေတဲ့အစ္စရေးအနေနဲ့ပါလက်စတိုင်းအရှက်သားတွေမထိခိုက်အောင်ကာကွယ်မယ်လို့ပြောထားပေမဲ့လက်တွေ့အပြောနဲ့အလုပ်မညီဘူးလို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြာတာရင်းနေတုန်းကဗြိတိန်နိုင်ငံသားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဟာမတ်စ်ဖွဲ့ကိုအမြင့်ပြတ်ချေမုန်းမယ်လို့ကြေညာထားတဲ့အစ္စရေးကတော့ဂါဇာဒေသအပေါ်ဒီကနေ့လည်းအပြင်းထန်ဆက်လက်တိုက်ခိုက်နေပါတယ်။ကြာတာရင်းနေတုန်းကလည်းဂါဇာဒေသတွေကပြင်မှတ်450လောက်ကိုကုန်းချောင်း၊ရေချောင်း၊လေချောင်းတွေကနေတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့တောက်ကြနေမှာပြောကြားခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စ်ဖွဲ့ကြားဖြစ်နေတဲ့စစ်ပွဲ3လပြည့်သွားပြီဖြစ်ပြီးတော့အစ္စရေးတို့ပိတ်ဆို့တိုက်ခိုက်နေတဲ့ဂါဇာမှာလုံခြုံတဲ့နေရာဆိုတာမရှိတော့တဲ့အတွက်အခုအညီပေးတဲ့လုပ်ငန်းတွေရတလောက်ဖြစ်နေပြီလို့ကုလသမဂ္ဂကလည်းသတိပေးပါရယ်လူဦးရေနှစ်သန်းရှိတဲ့ဂါဇာဒေသမှာနေထိုင်သူ85ရာခိုင်နှုန်းလောက်ဟာအိုးအိမ်ပြစ်ပြီးတော့ဘေးလွတ်ရာပြေးနေကြရပြီးတချို့ဆိုရင်တချိန်မကစစ်ဘေးလွတ်မဲ့နေရာတွေကိုသွားရောက်ပုန်းခိုနေကြရတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါရယ်